အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းရဲ့ဝင်ငွေခွန်တွေကိုရှော့ချပေးမဲ့အစီအစဉ်ကြောင့် Wall Street ငွေကြေးဈေးကွက်မှာအဆုရှယ်ဈေးတွေမနေ့တုန်းကမြင့်တက်သွားခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှယ်ဈေးတွေအားကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစက်မှုထွန်းကားတဲ့နိုင်ငံတွေထဲမှာအမေရိကန်ကော်ပိုရေးရှင်းကြီးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုနှုန်းအမြင့်ဆုံးဖြစ်ပြီးသမ္မတထရန့်ကတော့အခွန်တွေကိုအကြီးကျယ်ရှော့ချပြဖို့ပြင်ဆင်နေတာပါ။ခွန်သမ္မတချက်ပြင်ဆင်မဲ့အစီအစဉ်ကိုဒီကနေ့ကြီးညာဖို့စီစဉ်ထားပြီးပြီးခဲ့တဲ့နေ့ထဲသမ္မတရွေးကောက်ပွဲမဲဆော်ရမှာဂရီပေးထားတဲ့အတိုင်းလက်တလောသတ်မှတ်ထားတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့ကွန်ဂရက်စ်လွှတ်တော်ကိုသမ္မတကတိုက်တွန်းလိုက်မယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာအခွန်ကောက်ခံမှုနှုန်းများလွန်းတာကြောင့်စီးပွားရေးလုပ်ငန်းအသစ်တွေကိုဆွဲဆောင်မှာတခြားနိုင်ငံတွေနဲ့မရှင်းနိုင်ပဲဖြစ်နေရတယ်လို့လည်းအင်ဂျီရောပြောခွင့်ရရှော့စပိုက်ဆာကပြောဆိုထားတာပါ။ခွန်ကောက်ကမှုစနစ်ပြုရင်ပြောင်းလဲဖို့အမေရိကန်ဥပဒေအမှတ်တွေဂရီပေးထားတာနှစ်နဲ့ချီချမ်းမြေနေဖြစ်ပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့တချို့လူတွေကိုခွန်လျှော့ပေးပြီးတခြားလူတွေကိုတိုးကောက်မဲ့အစီအစဉ်တွေမှာအခြေတင်ဖြစ်စရာတွေပေါ်ပေါ်ရကကျိုးမမှုတွေအရာမထင်ပဲဖြစ်နေပါရဲ့။သမ္မတထရမ့်ရဲ့ Republican Party လွှတ်တော်အမှတ်တွေကြားမှာလည်းခွန်စနစ်ပြုရင်ပြောင်းလဲရေးကိုယ်ပိုင်ယူဆတွေရှိနေတဲ့အတွက်သမ္မတရဲ့အစီအစဉ်ဟာလွှတ်တော်မှာလာနေချီပြီးကြားနာမှုတွေဆွေးနွေးညှိခုံမှုတွေနဲ့ကျင်းဝနိုင်ပါရဲ့။ဆိုရရဲ့ဗဏ္ဍာငွေကိုတိုးအောင်မလုပ်နိုင်ပဲခွန်တွေကိုရှက်ချကောက်ခံမယ်ဆိုရင်ဒေါ်လာထရီလီယံ20နီးပါးရှိတဲ့အမေရိကန်ရဲ့အကျိုးတွေပိုများလာမှာဆိုရင်လည်းအကြောင်းလွှတ်တော်မှတ်ချက်ကအခုကလေးကပြောဆိုနေတာပါဗဏ္ဍာရေးဝန်ကြီးစတီဗင်မနူချီကတော့ကွန်စနစ်ပြုရင်ပြောင်းလဲမှုကြောင့်စီးပွားရေးတိုးတက်လာပြီးခွန်တွေပိုရလာနိုင်တဲ့အတွက်သူတို့အနေနဲ့ဝန်ငွေပိုရလာမှာဖြစ်တဲ့အကြောင်းတင်းလာနေတော့ကပဲပြောဆိုထားပါတယ်